ကောက်တောင်ကျွန်းလို့ခေါ်တဲ့လေကျွန်းလူသတ်မှုမှာတရက်လို့ဖြစ်တဲ့ထိုင်းအာဏာပိုင်တွေဘက်ကနေတရားရုံးမှာစစ်ဆေးဖို့တပ်တွေ60ကျော်ပါဝင်တဲ့စာရင်းကိုတင်သွင်းခဲ့ပါတယ်။ဒီထဲမှာထိုင်းရဲက၄၀ကျော်ပါဝင်နေတာဖြစ်တဲ့အတွက်မြန်မာတပ်ရုံးကိုစားပြုရှင်းနေတွေကလက်မခံဘဲဒီမှုကိုအစကနေပြန်ပြီးတော့စစ်ဆေးဖို့တောင်းဆိုခဲ့ကြပါတယ်။ဒါပြင်တပ်ခံခဲ့ရတဲ့ဗီဒိန်နို င်းတော်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ကော့တောင်ကျွန်းလို့ခေါ်တဲ့လက်ကျွန်းမှာပြည်ထိတ်နိုင်ငံသားနှစ်ဦးတပ်ဖြတ်ခံခဲ့ရတာရပ်ပေါင်းတရာပြေးခဲ့ပါပြီဒီတပ်ဖြတ်မှုနဲ့ပတ်သက်လို့ဆွဆွဲခံနိုင်ရတဲ့မြန်မာနိုင်ငံသားနှစ်ဦးဖမ်းဆီးခံနိုင်ရတာလည်း3လနီးပါးရှိပြီဖြစ်ပါတယ်ပြီးခဲ့တဲ့ကော့စမွေတရားရုံးကြီးမှာတော့တရားလိုဘက်ကတက်တယ်ရအဖြစ်ထိုင်းရဲအများပြားကိုတင်ပြလာတဲ့အတွက်အမှုကိုအစကနေပြန်စစ်ဆေးနိုင်ဖို့တင်ပြခဲ့ကြောင်းလိတ်ကျောမှုစုံစမ်းရေးကော်မတီကဥပဒေအကြံပေးဖြစ်တဲ့ရှင့်နေဦးအောင်မျိုးတန်းကဆိုပါတယ
်65ရောက်မှာရေးရ40ကျော်ပါတယ်အမှန်ကတော့အစိုးရရှိနေဘက်ကနေပြီးတော့သူတို့တင်လာတဲ့အချက်တွေကိုလက်ခံပြီးတော့စစ်ဆေးစစ်တင်တဲ့သဘောပါပါတယ်အဲ့လိုစစ်ဆေးမဲ့ဆိုရင်တစ်လနှစ်လပြင်ပြီးသွားမှာပါဒါပေမဲ့ကျွန်တော်တို့ကသူတို့တင်လာတဲ့အချက်တွေဘယ်ချက်မှဟိုလက်မခံဘူးဆိုတော့ပြောရပါတယ်ပြောတဲ့ခါကျတော့အစအနေပြန်ပြီးတော့သူတို့တက်တဲ့ဒီမှာပြန်ပြီးကြေခွင်းတင်ဆက်ရမှာမလို့အားလုံးချင်းကို9လပိုင်းအထိကြောင်းရှိချင်းလိုက်တာပါကျွန်တော်မြင်တာဥပဒေကတော့ရေခွင်းမှာတင်လာရမှာကအေးဆုံးသူနဲ့ပတ်သက်တဲ့မိသားစုတရားတော်ဖြစ်နေတာပါဒါမှသာလျှင်တရားမျှတမှုရှိမယ်အခုကအေးဆုံးသူဘက်ကတရားတူတယောက်မှမပါဘဲနဲ့ရဲကသာဟိုတရားဆွဆုပြီးတော့ရဲတွေပဲတက်တည်လိုက်ခိုင်းခြင်းကတော့ငါမယုံရင်ငါမိမမေးဆိုတဲ့ပုံစံမျိုးဖြစ်နေပါတာဒါကြောင့်မို့ကျွန်တော်တို့ကတရားဝင်ပြရတော့ခက်ပါတယ်အပြည့်လို့ဆိုသူတို့ဒီလိုတင်ပြတဲ့လူ40ကျော်ဟာလေဒီဆွဆွဲခံသူတွေရောတတ်ပါတယ်လို့မျက်မြင်သက်သေမဟုတ်ပါဘူး။ဒါပေမဲ့တတိကပစ္စည်းတိန်းတာတော့အလောင်းသိန်းနဲ့အချိန်မှာပါတဲ့လူတို့ကလေးတွေကိုစစ်ဆေးတဲ့ခါပါတဲ့လူတွေဖြစ်တဲ့ပုံတားဟာခိုင်လုံတဲ့အပေါက်စားတတိတွေမဟုတ်ပါဘူး
။တရားလိုဘက်ကထိုင်းရဲ့အများဆုံးတတိထွက်ပေးမှဖြစ်ပြီးမြန်မာလူမျိုးတွေလည်းတတိထဲမှာပါဝင်တယ်လို့နိုင်ငံခြားသားတချို့ကလည်းတရားလိုဘက်ကထည့်သွင်းထားတယ်လို့ဆိုပါတယ်။တရားခံအဖြစ်ဆွဆွဲခံခဲ့ရတဲ့မြန်မာလူငယ်တွေအတွက်မြန်မာတန်ယုံကဖွဲ့စည်းထားတဲ့စုံစမ်းရေးကော်မတီဘက်ကတော့အင်္ဂလန်နိုင်ငံသားတဦးနဲ့စကော့တလန်နိုင်ငံသားတဦးတို့ကိုတက်တေအဖြစ်စစ်ဆေးခွင့်ပေးဖို့တောင်းဆိုထားတာပါဒီနှစ်ဦးဟာလူသက်မှုဖြစ်ပြီးနောက်တစ်နေ့ကော့တောင်ကျွန်းကနေထွက်ခွာခဲ့ကြသူများဖြစ်ပြီးတဦးကတော့သူ့ရဲ့အဝတ်အစားတွေမှာတွေးဆနေတာတွေ့ရတယ်လို့နောက်တဦးကတော့သေဆုံးသူရဲ့ခန္ဓာကိုယ်မှာတွေ့ရှိရတဲ့အလားတူဒဏ်ရာဒဏ်ချက်မျိုးတွေရှောင်လို့အမိရတဲ့နိုင်ငံသားမှာတွေ့ရှိခဲ့တာပါသူတို့နှစ်ဦးဟာတန်ယုံဘက်ကနေတောင်းဆိုမှုတွေလုပ်ရင်တော့လာရောက်တက်တည်ခံနိုင်ပွဲရှိတယ်ဆိုပြီးရှေ့နေဦးအောင်မျိုးတန်းကဆိုပါတယ
်။လက်မှာတန်ရရပါတယ်ဆိုရတာကရှောင်းဖြစ်ပါတယ်။နောက်ဘောင်းဝင်မှာသွေးပြေတယ်ဆိုတာခရစ်စတိုဘာဖြစ်ပါတယ်ဒီလူတွေကိုကျွန်တော်တောင်းဆိုတာပါ။တရားရုံးတော်ကတန်ယုံအနေနဲ့ခေါ်ရင်တော့ကျွန်တော်ထင်တယ်လားမယ်လို့ထင်ပါတယ
်။ကော့တောင်ကျွန်းမှာတော့တည်ဆုံးသူပြည်ထိုင်နိုင်ငံသားလူငယ်နှစ်ဦးအတွက်ရက်တရာပြည့်ဝန်ထဲချင်းအထိမ့်မဲ့ပွဲလေးကိုလုပ်ခဲ့ကြပါတယ်။လိတ်ကျွန်းလူတက်မှုဟာစက်တင်ဘာလ15ရက်နေ့မှာဖြစ်ပွားခဲ့ပြီးရက်တော်ကြတဲ့အထိတရားခဏ်နေဖမ်းဆီးမိခြင်းမရှိတဲ့အပေါ်မှာအများဝေဖန်ခံရတဲ့အထိထိုင်းရနာပိုင်းနေအနေနဲ့အကျက်တဲတွေတွေ့ကြုံခဲ့ရတာပါ။နှစ်ပတ်ကြာမှာတော့တရားခဏ်နေအဖြစ်မြန်မာလူငယ်တွေဖမ်းဆီးခံခဲ့ရပါတယ်။လူငယ်နှစ်ဦးဟာအစပိုင်းမှာသူတို့တက်ခဲ့ကြောင်းဝန်ခံခဲ့ပေမဲ့နောက်ပိုင်းမှာတော့ဘာသာပြန်သူနဲ့စစ်ဆေးသူတွေကသူတို့ကိုချိမ့်ချောက်နှိပ်စက်မှုတွေရှိတာကြောင့်ဝန်ခံရတာပါဆိုပြီးပြောဆိုခဲ့ပါတယ်။နောက်ပိုင်းမှာတော့ဒီလူတက်မှုဟာသူတို့နဲ့မပတ်သက်ကြောင်းညှင်းဆိုထားပါတယ်။သူတို့ကိုလက်ရှိမှာတော့ကော့စမွေအကျင်းထောင်မှာချုပ်နှောင်ထားပြီးသူတို့အမှုနဲ့ပတ်သက်လို့ရှင်းနေ12ဦးပါတဲ့အဖွဲ့နဲ့ခုခံခြေပနိုင်ဖို့မြန်မာတန်ယုံဘက်ကစီစဉ်နေပါတယ်။သူတို့ကိုတော့လူတက်မှုအပါအဝင်အမှု9မှုနဲ့တရားလိုဘက်ကဆွဆွဲထားပြီးပထမဆုံးအာမခံရဖို့ကြိုးစားမှုကိုတော့ညှင်းပယ်ခံထားရပါတယ်။မကြခင်မှာတော့သူတို့ကိုအာမခံရဖို့အတွက်ထပ်ပြီးတော့ကြိုးစားသွားမယ်ဆိုပြီးရှင်းနေဖြစ်သူကပြောဆိုခဲ့ပါတယ်ရှင်။